ရိုဟင်ဂျာဒုက္ခသည်တွေအရေးနိုင်ငံတကာကဝိုင်းဝန်းဖြေရှင်းရမှာအမေရိကန်ပြည်ထောင်စုကနေဦးဆောင်ဖို့ Americans for Rohingya အဖွဲ့ကနေမနေ့တနင်္ဂနွေနေ့က American အနောက်ဖက်ခြမ်း Oregon ပြည်နယ် Portland မြို့မှာပြုလုပ်တဲ့ဒုက္ခသည်များနဲ့ရွှေပြောင်းအခြေချသူများအတွက်စီယုံပညာပေးလှူရှားမှုပွဲမှာတိုက်တွန်းလိုက်ပါတယ်ပေါ်တလန်မြို့အနေနဲ့အသားအရောင်ဘာသာမခွဲခြားပဲပြောင်းရွှေ့အခြေချသူအားလုံးကိုလက်ခံကြိုဆိုတယ်ဆိုတာကိုပြသဖို့ Walk with Refugees and Immigrants ဆိုတဲ့လှုပ်ရှားမှုကိုမြို့တော်ဝန်ကိုယ်တိုင်ဦးဆောင်ပြီး2019ကစလို့နှစ်စဉ်ကျင်းပခဲ့တာပါအပြည့်အစုံကိုဆက်ပြီးနားဆင်ပါရှင်ဒေသခံအမေရိကန်တွေနဲ့ရွှေပြောင်းအခြေချသူတွေကြားပုံမနာလည်ရင်းနှီးမှုရှိရေးရည်ရွယ်ချက်နဲ့ဇူလိုင်လ21ရက်နေ့ကပြုလုပ်တဲ့ဒီလှုပ်ရှားမှုမှာမြန်မာနိုင်ငံကနေဒုက္ခသည်ဖြစ်လာရောက်ခဲ့ကြတဲ့ကချင်မြန်မာစားတဲ့တိုင်းရင်းသားတွေနဲ့အတူရိုဟင်ဂျာမွတ်စလင်အတိုင်းဝိုင်းလည်းပါဝင်ပါတယ်ပဋိပက္ခတွေဖြစ်နေတဲ့ကမ္ဘာတစ်လွှားနိုင်ငံအသီးသီးကရွှေပြောင်းခြေချလာတဲ့ဒုက္ခသည်အတိုင်းဝိုင်းမျိုးစုံပါဝင်ခဲ့တဲ့ Walk with Refugees and Immigrants ပွဲမှာလူသားချင်းဆိုင်ရာဘေးဒုက္ခအကျက်အတည်းအကြီးအကျယ်ရင်ဆိုင်နေရတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေရဲ့အရေးနဲ့ပတ်သက်လို့အစီအစဉ်တစ်ခုအနေနဲ့ထည့်သွင်းခဲ့တာပါဒီပွဲမှာကိုရိုင်းပါဝင်ပြီးရိုဟင်ဂျာဒုက္ခသည်အရေးအများပြည်သူရှေ့ပြောခွင့်ရခဲ့တဲ့ Americans for Rohingya အဖွဲ့ရဲ့ညွှန်ကြားရေးမှူး Yusuf Akbal ကသူပြောကြမဲ့အကြောင်းအရာကို VOA ကိုခုလိုအစီအစဉ်မတိုင်ခင်မှာပြောပြခဲ့ပါတယ
်လူမှုရေးဘာသာရေးခွဲပြီးတော့အမုန်းတရားတွေမရှိတဲ့ဟူเนาะကျွန်တော်တို့ရဲ့မတူညီချက်တွေကိုကျွန်တော်တို့ကအားတာချက်တစ်ခုအနေနဲ့ဒီဟာကို Diversity is a strength ဆိုတာဟာကိုကျွန်တော်တို့ကနားလည်တင်တယ်နားလည်တင်ပြီးဒီပေါ်မှာတကယ်တမ်းချင်းကြံတင်တယ်နောက်တယောက်နဲ့တယောက်အနေချက်ရှိတယ်ဆိုလို့ရှိရင်လည်းပဲဒါကိုတရားတော်ဖေးမအကူညီတင်တယ်လူတိုင်းတော့ကောင်းတယ်ဆိုတဲ့ဟာပေါ့အဲ့ဒီ message ကအဓိကတင်းကတော့အဲ့ဒီ message ပဲကျွန်တော်တို့ Rohingya community တွေကအခုချိန်မှာ genocide တွေက victim ဖြစ်နေတယ်တနည်းအားမှာလူသားတွေကဒုက္ခရောက်နေတယ်ဆိုရင်ကမ္ဘာမှာရှိတဲ့လူတွေအားလုံးကတာဝန်ရှိတယ်မိမိတို့တက်ဆိုင်ရာအစိုးရတို့မိမိတက်ဆိုင်ရာ policy maker တွေကိုဖြောင်းဖြားပြီးတော့အဲ့ကမ္ဘာမှာဖြစ်နေတဲ့ပြဿနာတွေကိုအမေရိကန်ကဥဆောင်ပြီးတော့ဖြေရှင်းတင်တယ်ဆိုတဲ့ဟာကိုတိုက်တွန်းသွားမှာပေါ့
2019ခုနှစ်ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေတိမ့်နှဲ့ချီအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့မြန်မာလုံခြုံရေးတပ်တွေရဲ့နယ်မြေရှင်းလင်းရေးကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုကျူးလွန်ခဲ့တဲ့ဆိုတဲ့စွဲချက်နဲ့တာဝန်ရှိတဲ့မြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ထိတ်တန်းစစ်ကောင်းဆောင်3ကိုဒိုက်ရိုက်နာမည်တက်ပြီးပြည်ဝင်ခွင့်ဗီဇာပိတ်ပင်တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အရေးယူမှုကိုကြိုဆိုပေမဲ့ဒီထက်ပိုပြီးထိရောက်တဲ့စီးပွားရေးအရာပြတ်မှတ်ထားပိတ်ဆို့အရေးယူဖို့ပါလိုအပ်ကြောင်း Yusuf Akbal ကပြောပါတယ
်။ဆိုတော့အရေးယူတာကတော့ဟို symbolic တစ်ခုတော့ဖြစ်တာပေါ့နော်။ဒါပေမဲ့ထိရောက်လားဆိုရင်တော့ ground မှာတော့မထိရောက်ဘူးပေါ့။ဆိုတော့အဲ့ဒီအတွက်ကကျွန်တော်တို့က financial sanction ဒါမှမဟုတ် complete economic sanction president က lifted မလုပ်ခင်အဲ့ဒီအဆင့်ကြီးကိုကျွန်တော်တို့စူးစမ်းနေတယ်လက်ရှိမှာ congress နဲ့ပေါင်းပြီးတော့
ဒါပြင်ဘာသာရေးလွတ်လပ်ခွင့်ဟာ american သမ္မတ donald trump ဆိုရရဲ့အဓိကနိုင်ငံသားရေးမူဝါဒဖြစ်လာတဲ့အတွက်ဒီပေါ်မှာ american လွတ်တော်အတွင်း republican အမတ်တွေရဲ့မြမအပေါ်သဘောထားပြောင်းလဲမှုတွေရှိလာတယ်လို့သူကဆိုပါတယ်
ဆိုတော့ဒီကြားထဲမှာတချို့အဲ့ဒီ republican အမတ်တချို့တွေရှိတယ်သူတို့ကိုလည်းကျွန်တော်တို့က convince လုပ်နေရတယ်I convince လောက်တဲ့နေရာမှာကခုန religious freedom ဆိုတဲ့ကိစ္စပေါ်လာတော့ republican တွေကလည်းအခု on board ဖြစ်လာတယ်အများကြီးအရင်တော့republican တွေက Mitch McConnell ကိုတိုင်ကဟို democracy ကိုအားပေးတဲ့နဲ့ဒေါက်တာဆန်းစုကြည်ဆိုရအောင်အားပေးတဲ့နဲ့ဆိုပြီးတော့ reluctant ဖြစ်နေတယ်ဒါပေမဲ့အခု Mitch McConnell ကိုတိုင်ကသူ့ရဲ့ team တစ်ခုကို Bangladesh refugee camp ကိုပို့တယ်ပို့တာဆိုတာ religious freedom issue ကြောင့်ဆိုပြီးတော့ဖြစ်လာတာပေါ့နောက်တစ်ဖက်မှာ democrat တွေကလည်း human right issue ဆိုပြီးတော့ဒါကိုကင်တွယ်တဲ့အချိန်မှာနှစ်ဖက်လုံးကလည်းဥမချမိမှာဘာမှ act ဆိုပြီးတော့တခု pass လုပ်လို့ရှိနေတယ်ဆိုတော့အခု senate မှာလည်း congress မှာတပြိုင်တည်းဒီတစ်ခါ introduce လုပ်တယ်အောက်လွတ်တော်နဲ့အထက်လွတ်တော်နှစ်ခုလုံးမှာနောက် treasury department မှာနည်းနည်းလေး bump တွေနည်းနည်းရှိနေတယ်အဲ့ဒီကိစ္စလေးတွေအဆင်ပြေသွားတဲ့ဆိုရင်အဲ့ဒီ complete sanction ဖြစ်ဖို့ဖြစ်လာနိုင်တဲ့အနေအထားတစ်ခုကိုစပြီးတော့မြင်လာတဲ့ဘောမှာရှိတယ်အခု
Portland မြို့မှာနှစ်စဉ်ပြုလုပ်တဲ့Walk with refugees and immigrants ဒုက္ခသည်များရွှေပြောင်းခြေချသူများနဲ့အတူလမ်းလျှောက်ကြဆူဆိုတဲ့လှုပ်ရှားမှုကိုမြို့တော်ဝင်ကောင်စီနဲ့အတူ Portland အများပြည်သူအပန်းဖြေရေးတာဝန်ရှိတဲ့အဖွဲ့အစည်းကဦးစီးကျင်းပတာဖြစ်ပြီးလူမှုအဖွဲ့အစည်းတွေနဲ့စီးပွားရေးကုမ္ပဏီစုစုပေါင်း30ကျော်တို့ကကူညီဝမ်းရံခဲ့ကြပါရဲ့ရှင်